လူဘဝလူလောကရောက်လာပြီးတော့ကြီးပွားတိုးတက်ခွင့်ပြုဖို့အရွယ်ရောက်ရှိတဲ့ယခုကဲ့သို့မျိုးဆက်သစ်လူငယ်လေးတွေနဲ့ဘုန်းကြီးတို့တွေ့ရှိရတာအလွန်ဝမ်းသာပါတယ်ဘုန်းဘုန်းနေနဲ့ပြောချင်တာတစ်ခုကိုဘဝတစ်ခုရလာပြီဆိုရင်လူတိုင်းလူတိုင်းဟာအရေးကြီးဆုံးဘာလို့ထင်တယ်လဲကိုယ်ဘဝမှာရလာတဲ့အခါလူတွေဟာလူလောကမှာရရှိလာပြီးတဲ့နောက်မှာအခြားခြားသောတ attva တွေနဲ့မတူညီတဲ့အချက်ရှိတယ်နော်အဲ့ဒီမတူညီတဲ့အချက်ကဘာလို့ဆိုရင်စဉ်းစားတွေးခေါ်တတ်တဲ့အသိဉာဏ်လို့တို့ပြောလူနဲ့တရိစ္ဆာန်နဲ့နှိုင်းယှဉ်ပြီးတော့ချိခေါ်အဝလာအရာမှာဆိုလို့ရှိရင်တို့လူသားတွေကစင်ကောင်းကြီးနဲ့စင်တိုင်လို့ရမလားမရဘူးเนาะစင်ကောင်းကြီးရဲ့အင်အားကိုတို့လူတွေမနိုင်ဘူးလူရဲ့ကာယဗလာဟာစင်ကောင်းကြီးမှရှိတဲ့ကာယဗလာကိုမမီဘူးဆိုစင်လောက်အာမကောင်းဘူးလို့ဒီလိုပြောရမှာပေါ့ကဲလူတယောက်ဟာတရိစ္ဆာန်တကောင်နဲ့အပြေးပြိုင်မယ်ကဘာပေါ်မှာအမြန်ဆုံးတရိစ္ဆာန်အပြေးအမြန်ဆုံးတရိစ္ဆာန်ဘယ်သူလဲဟာချီတာဆိုတဲ့เนาะအမြန်ဆုံးကဲအမြန်ဆုံးကောင်အသာထားလိုက်သိအမြန်ကြီးလို့မပြောရမယ်လူတွေနဲ့အမတန်နှိစက်တဲ့ခွေးဆိုတဲ့အကောင်တကောင်နဲ့လူနဲ့အပြေးပြိုင်ရင်ဘယ်သူနိုင်တော့။ဩဒီလိုဆိုလို့ရှိရင်လေလူကဒီပဲပြေးတဲ့ပဲလဲရှုံးနေကြမယ်မရှုံးဘူးလား။ရှုံးနေနော်။လူကမသားဘူး။ကဲရေထဲကငါးတကောင်နဲ့ရေပြိုင်ပြီးတော့ကူးကြမယ်ဆိုရင်ရော။ငါးကနိုင်မှာပဲလူကရှုံးမြန်ပြီးအဲ့ဒီမှာလဲပဲ။ဟုတ်လား။ငါလိုပဲကောင်းကင်ပြန်မယ်လို့ဆိုတဲ့စွန့်ဤတန်တီရောလူမရှိလားမရှိဘူးမရှိတော့ဒီအချက်မှလည်းလူကရှုံးမနေဘူးလားလူကရှုံးတာတွေများနေသူရဲ့ခန္ဓာကိုယ်ဖွဲ့စည်းထားတာကဘာမှခိုင်မာတာတိတ်ပြီးမရှိဘူးဟင်လားကဲမျက်စိအမြင်ရင်းတိုင်းပဲဆို Eagle ဆိုတဲ့နင်းယုံမျက်ကြီးရဲ့မျက်လုံးစွမ်းအားအမြင်စွမ်းအားအဲ့ဒီကောင်ကဟိုးအလွန်အဝေးကြီးကနေပြီးတော့ကြွက်ကလေးလိုမွေကလေးလိုအကောင်လေးတွေမျက်တော်ထဲမှာတွားနေတာကိုမြင်နိုင်တယ်လူတွေကအဲ့လောက်မြင်ရလားမမြင်လို့မျက်မှန်ကြီးတက်ထားတော့အဲ့လောက်မြင်တာမဟုတ်ဘူးဟဲ့လားကဲလူတွေကမျက်စိအမြင်စွမ်းအားကြတော့ Eagle ဆိုတဲ့လင်းယုံကိုမှီရလားကဲအနံ့ခံတဲ့အခါကြတော့ရောလူတွေကသိဆန်တွေရဲ့အနံ့ခံစွမ်းအားကိုမှီရလားကြားနိုင်တဲ့စွမ်းအားလည်းမမှီဘူးမြင်နိုင်တဲ့စွမ်းအားလည်းတိရိစ္ဆာန်တွေကိုမမှီဘူးပြေးနိုင်တဲ့စွမ်းအားကာယပလဘာမှမမှီဘူးတိရိစ္ဆာန်လောကနဲ့ရှင်ပြိုင်လိုက်မယ်ဆိုရင်လူတွေကအရှုံးဘက်ကတော်တော်များနေတယ်ဒါပေမဲ့လို့လူတွေမှာထူးခြားတဲ့အရာတစ်ခုရှိတယ်ဘာတော့တင်စားပြီးပြောတာအုံနှောက်ဟုတ်ကလားအုံနောက်ဆိုတာအသိဉာဏ်ကိုပြောတာနော်အဲ့ဒီလူတွေရဲ့အသိဉာဏ်ကြတော့ခန္ဓာဒိဋ္ဌံတွေမြောင်များစွာတွေပေါင်းထားတဲ့အုံနောက်နဲ့လူအုံနောက်နဲ့မတူလူရဲ့အသိဉာဏ်ကြတော့သူတို့လိုက်မမိတော့ဟုတ်ကဲ့ကဲဒါဖြင့်လူတွေကဒိဋ္ဌံကိုအုပ်ချုပ်နေတာဘာနဲ့အုပ်ချုပ်သွားတာလဲအုံနောက်နဲ့အုပ်ချုပ်တာကဲအဲ့တော့ကလေးတို့လူလောကမှာအရေးအကြီးဆုံးဘာလို့ပြောမလို့အသိဉာဏ်အရေးကြီးဆုံးပဲဟုတ်ကဲ့အသိဉာဏ်အရေးကြီးဆုံးကဘာကြီးကိုအုပ်ချုပ်နိုင်တာသူပဲနော်ဘလောက်ဆင်ကြီးအင်အားကောင်းနေနေဆင်ကိုစီးပြနိုင်တယ်လူကအင်အားကောင်းတဲ့ကောင်ကိုမခိုင်းဘူးလား ခိုင်းတယ်။ခေါင်းနဲ့အပြေးမြန်တဲ့ခြေတားကိုရောမဖမ်းနိုင်ဘူးလား။ရေကူးကောင်းတဲ့ငါးတွေကိုရောသူတို့မဖမ်းနိုင်ဘူးလား။ဖမ်းနိုင်တယ်။အကုန်လုံးကိုလူတွေကအုံနောက်တစ်ခုတည်းနဲ့ကဘာကြီးကိုအုပ်ဆိုးနိုင်တယ်ဆိုတော့ဆွမ်းရည်တတ္တိထဲမှာကာယဗလဆွမ်းရည်နဲ့ညာနာဗလဆွမ်းရည်ပဲဟာပူထက်မြက်တယ်။ဒါကြောင့်မလို့ကလေးတို့တွေကိုယ့်ကိုဖွံ့ဖြိုးအတိုးတက်ဖို့ဆိုတဲ့နေရာမှာဘာဖွံ့ဖြိုးကအရေးကြီးဆုံးတော့။အေးဗုဒ္ဓမြတ်စွာကလည်းဒါကိုပဲဟောထားတာ။မြတ်စွာဘုရားဟောတဲ့တရားဟာခုခေတ်လို့ပြောမယ်ဆိုရင်ကိုယ်ခွေရာဘာသာဆိုတဲ့အဆင့်တည်းလွန်နေမြတ်စွာဘုရားအတွေးအခေါ်နဲ့လက်တွေ့ကျင့်သုံးမှုတရား philosophy ဆိုတာကအတွေးအခေါ်လေးတစ်ခုပဲတခါတလေအသုံးဝင်ခြင်းမှာအသုံးဝင်တယ်မြတ်စွာဘုရားရဲ့တရားတော်က it is not just philosophy philosophy တသက်မဟုတ်ဘူးဟုတ်ကဲ့လား philosophy ဆိုတာဒီလိုဒီလိုတွေးတဲ့အတွေးခွန်လေးပဲလက်တွေ့ကြတော့ဖြစ်ချင်မှဖြစ်တယ်။မြတ်စွာဘုရားတရားတော်ကြတော့တွေးတယ်တွေးတဲ့အတိုင်းလက်တွေ့လုပ်လို့ရတယ်။တသက်အတွေးတသက်မဟုတ် not just philosophy to be practice လုပ်လို့ရတယ်လို့ပြောတာ။ဘုရားတရားတော်ဟာတခြားဘာသာဝါဒတွေနဲ့မတူတဲ့အချက်လေးတွေကိုကလေးတို့စဉ်းစားရမယ်တခြားဘာသာတရားတွေအကုန်လုံးလေ့လာဘူးတဲ့ပုဂ္ဂိုလ်လည်းရှိကောင်းရှိမယ်ကြားဘူးနာဝလည်းရှိကောင်းရှိမယ်မကြားဘူးတာလည်းရှိကောင်းရှိမယ်ပေါ့တခြားဘာသာတရားတွေကြားဘူးကြပါလိမ့်မယ်ထာဝရဘုရားရဲ့အလိုတော်ကြားဆိုတဲ့စကားလုံးကြားဘူးတယ်မှလားဘုရားရာကိုဘသူကဖန်တီးတာတဲ့တော့သာဝရဘုရားကဖန်တီးတာဆိုတော့သူတို့ရဲ့ဘဝကြီးတစ်ခုလုံးဟာသာဝရဘုရားရဲ့အလိုတော်ချသာဝရဘုရားဖန်တီးထားတာဖြစ်တော့ကိုလုံးထာဆိုတာရှိသေးရဲ့လားမရှိဘူးဆိုလို့ရှိရင်ကိုယ့်ကိုအားကိုးစရာဘာမှမလိုတော့ဘူးလို့ဖြစ်သွားတယ်အတိဘယ်ကဟုတ်ကလားကိုယ့်ရဲ့အသိဉာဏ်တွေကိုယ့်ရဲ့လုံလဆွမ်းအားတွေကိုအတိမတ်ပြုရမရောက်ဘူးအဲ့ဒီအတွေ့အခေါ်ကြီးကတခြားစဉ်းစားကြည့်လိုက်ဟုတ်လားတကယ်ကတော့ကိုယ့်ရဲ့ဆွမ်းအားတွေနဲ့ကိုယ့်ရဲ့ဆွမ်းအားရှိတယ်ဆိုတာကဲဒီပြင်ဟာတဲ့အဝေးကြီးကိုမတွေးနဲ့ကလေးတွေဟောဒီတိုက်ကြီးပေါ်သုံးတက်တိုက်ကြီးလေးတက်တိုက်ကြီးပေါ်တက်လာတာဟာဖခင်ကမတင်လိုက်တာလားကိုယ့်ဆွမ်းအားနဲ့ကိုယ်တက်လာခဲ့တာလားအေးမတက်ဖက်နေရောက်မှာပေါ့ကွနော်ကျုပ်မတက်နိုင်လို့ထာဝရဘုရားမတင်စမ်းပါဆိုလို့တင်ပေးမလားမတင်ဘူးလားလက်တွေ့မှာတင်ပေးတယ်လက်တွေ့မကြဘူးလို့ဆိုလို့တယ်ဟုတ်ကလားဘယ်အရာပဲဖြစ်ဖြစ် practical practice လုပ်လို့ရရမယ် practical ဖြစ်ရမယ် just theory is not important ဟုတ်ကလားဘယ်အရာပဲဖြစ်ဖြစ်လက်တွေ့လုံးလို့ဖြစ်တဲ့အရာမျိုးဖြစ်ရမယ်လက်တွေ့ကြရမယ်အဲ့ဒါကြောင့်မို့လို့အရေးကြီးဆုံးကခေါဏကအုံနောက်လို့ပြောတယ်ယေရှုဖခင်ဟောထားတဲ့တရားထဲမှာမက်ခင်၈ပါးလို့ဆိုတာကြားဘူးကြလားပါးတွေတော့ကဲမကြားဘူးရင်ခေါင်းကပြောပြမယ်နော်ပါဠိစကားလုံးတွေကတခါတလေကျတော့အဟံတားဖြစ်ကောင်းဖြစ်နေလိမ့်မယ်နော်သမ္မာဒိဋ္ဌိ right view right understanding right understanding right view တဟလူ့ဘဝမှာအရေးအကြီးဆုံးတစ်ခုက right understanding မှန်မှန်ကန်ကန်နားလည်မှုသမ္မာသင်္ကပ္ပ right thought အတွေ့အခေါ်မှန်ကန်မှုဆိုအဲ့ဒီနှစ်ခုကိုဘုန်းဘုန်းရှင်းပြမယ်မြတ်စွာဘုရားကမဂ်ဂင်၈ပါးလို့ဖွဲ့စည်းထားတဲ့အရာဒီကောင်းကင်ကကြားလာတဲ့အရာမဟုတ်ဘူး ဘုန်းဘုန်းတို့လူသားတွေရဲ့အုံနောက်မှာဒါအုံနောက်ဆိုတာတင်စားကိုပြောတာနော်တင်စားပြီးတော့ပြောတာလူတွေရဲ့စိတ်ထဲနှလုံးထဲမှာရှိနိုင်တဲ့အရည်အသွေးတွေကိုပြောတာဟုတ်ကဲ့လားဒီအရည်အသွေးတွေကပင်ကိုယ်ကရှိပေမဲ့လို့ဖွံ့ဖြိုးတိုးတက်အောင်လုပ်ရတယ်မလုပ်ရင်မရဘူးလူတိုင်းလူတိုင်းမှာ source အနေနဲ့တော့ရှိတယ်ဒီ right understanding ဆိုတာလူတွေမှာမွေးရပါရှိတယ်သို့တော့ right understanding ဆိုတဲ့မှန်မှန်ကန်ကန်နားလည်မှုကိုဘာတွေနဲ့ဖွံ့ဖြိုးတိုးတက်အောင်လုပ်ရအောင်ဆိုလို့ရှိရင်သင်ကြားရတယ်နားထောင်ရတယ်လေ့လာရတယ်ဖတ်ရှုရတယ်နိုင်ရှင်ရတယ်ဒါတွေမလုပ်ရဘူးလားခုကလေးတွေကြောင်းနေတယ်ဆိုတာဟာ right understanding နေရအောင်လုပ်တာပဲဟိုးငယ်စဉ်တောင်ကြီးကလေးဘွားနေပြီးတော့ကြောင်းသွားပြီးတော့တင်းလာတာတင်းရင်တင်းကို့ပတ်ဝန်းကျင်ကအမေဖေကပြောပြတာတွေတို့ကို့ပတ်ဝန်းကျင်ကပြောတာတွေတို့မျက်စိကမြင်တာတွေတို့နားကကြားတာတွေတို့အဲ့ဒါလို့မှတ်မလာဘူးလားအဲ့ဒီမှတ်လာပြီးတဲ့အခါကျတော့ကိုဟာအမှန်ကန်မြင်လာတာမျိုးတွေမရှိဘူးလားလူလောကအကြောင်းရတယ်အဲ့တော့ဒါတွေကအပြင်ကမဟုတ်ဘူး right understanding ဆိုတော့ဖွံ့ဖြိုးတိုးတက်ဖို့ရအတွက်ဒီကနေပြီးတော့ဆိုင်ရဆိုင်ရအကြောင်းတရားတွေရှိတယ်အဲ့ဒီအကြောင်းတရားတွေနဲ့ right understanding ဆိုတာကိုရအောင်ကြိုးစားရမယ်ပညာသင်တယ်ဆိုတာဘဝနဲ့ပတ်သက်ပြီးတော့ right understanding တွေရအောင်အဲ့လို right understanding ရဖို့ရအတွက်ဘာလို့လို့ဆိုရင် right thoughts လို့ရတယ်။အတွေးခေါ်မှန်ကန်ဖို့လို့ရတယ်။ကဲကလေးတို့ဇံဝဲအတွက်စာကြက်ထားသည်ပင်လင်ကြက်ပုံကြက်နီးနီးစနစ်တွေမလိုဘူးလား။အဲ့ဒီကြက်ပုံကြက်နီးနီးစနစ်ကိုသူများစီကလည်းယူရတယ်ကိုယ့်ဘာကိုယ်လည်းဘယ်လိုကြက်ရင်ကောင်းမယ်ဘယ်လိုမှတ်ရမယ်ဆိုတဲ့အတွေးခေါ်တွေရောမရှိရဘူးလား။အလုတ်ကလေးတစ်ခုလုံးတော့မယ်ဆိုလို့ရှိရင်အေးဒီလိုလုပ်ရင်ကောင်းမယ်ဟိုလိုလုပ်ရင်မကောင်းဘူးဆိုတော့စတွေးတာလေ consideration contemplation ဆိုတာမလုပ်ရဘူးလားအဲ့ဒါတွေဟာ right thought လို့ခေါ်တယ်ဒါတွေကဘယ်အရာလာတော့ကိုယ်တဏ္ဍာမှာရှိတဲ့ဟာလေကိုယ်တဏ္ဍာမှာလေ့ကျင့်ပေးလို့ရှိရင်ဖွံ့ဖြိုးပြီးတော့မလာဘူးလားလာတယ်ဟုတ်ကလားဒီ right thought ဆိုတာဖွံ့ဖြိုးတိုးတက်လာအဲ့ဒီ right thought နဲ့ right understanding နှစ်ခုဖွံ့ဖြိုးတိုးတက်လာပြီဆိုလို့ရှင်လူရဲ့အုံနောက်စွမ်းရည်ဟာခုနကဒိဋ္ဌိဆန်တွေကိုအုပ်ချုပ်နိုင်တဲ့စွမ်းရည်တွေမကဘူးကိုကုတ်ကိုပုံစံဖော်နိုင်တဲ့စွမ်းရည်တတ္တိအောင်ကိုရလာနိုင်တယ်ကြားဘူးတယ်မလားဒီစကားလေး we are our own architects တို့ဟာတို့ရဲ့ဘိတုကပဲဟုတ်ကဲ့သူများကကိုယ့်ကိုပုံဖော်တာလားကိုယ့်ကိုယ်ကိုပုံဖော်တာလားကိုယ့်ကိုယ်ကိုပုံဖော်တာဆိုတာကြည့်လေအိမ်ကအမေနဲ့အဖေနဲ့ညီကိုမောင်နှမတွေမတည့်လို့စကားများလာပြီဆိုလို့ရှိရင်မျက်နှာကြီးကဘယ်လိုဖြစ်သွားလဲမှန်နေကြည့်ရင်ကိုယ့်ကိုယ်တော့လန့်သွားတယ်အဲ့ဒါဘယ်သူကပုံဖော်ပေးတာတော့နှုတ်ခမ်းကြီးဆူပြီးတော့ဟုတ်လားအဲ့ဒီပုံဖော်တာဘယ်သူဖော်တာတော့We are our own architect. ဟုတ်လားအဲ့ဒါလိုပဲဘဝတစ်ခုပြုံးနေတဲ့ရုပ်ကလေးတို့ရွှင်းနေတဲ့ရုပ်ကလေးတို့ဘယ်သူကပုံဖော်ပေးတာနော်ခေါက်ကဖော်လားအဲ့ဒါလိုအခုမျက်မှောက်ဘဝမှာ practically ကိုယ့်ဘာကိုအခုလိုပုံဖော်သလိုပဲဘဝတန်လျာသွားတဲ့အခါမှာလည်းပဲရုပ်ဆိုးအကြည့်တန်တာကြီးဖြစ်သွားတယ်လှလှပါပါလေးဖြစ်သွားတယ်ပညာဓာတ်ဖြစ်တယ်ပညာမဲ့ဖြစ်တယ်ဒီဟာတွေကဘယ်သူကပုံဖော်တာလို့ဆိုကိုပုံဖော်တာပဲဘယ်သူမှအပြစ်တင်စရာမရှိဘူးသဘောပေါက်လားနော်ကံတရားဆိုတာကိုအဲ့ဒါကိုပြောတာကိုလုပ်တာလေကံဆိုတာကိုလုပ်တဲ့ဟာလေကိုယ့်ရဲ့စိတ်ထဲမှာတွန်းအားတွေအတူ accumulate ဖြစ်လာဘယ်ရာပဲဖြစ်ဖြစ်စုမိသွားလို့ရှိရင်energy ဆိုရဲစွမ်းအင်တွေဖြစ်လာ energy ဆိုရဲစွမ်းအင်တွေကဘာဖြစ်လာတော့ဆို force တွေစွမ်းအားဖြစ်ရောက်ပါလားဟုတ်ကဲ့လားပေါင်းလိုက်လို့ရှိရင် energy စွမ်းအင်တစ်ခုရလာတယ်အဲ့ဒီစွမ်းအင်တွေက တခုခုဆောင်ရွက်လုပ်ကန်လိုက်တဲ့အခါမှာဖြစ်သွားတော့စွမ်းအား support ဖြစ်သွားတယ်။အဲ့ဒီကြရင်တော့အကျိုးတွေဖြစ်လာတယ်။ separate လုပ်လိုက်လို့ရှိရင် energy ဆံရှိတော့ဟုတ်ကဲ့။တခုနဲ့တခုခွဲထုတ်လိုက်လို့ရှိရင်ဒါလေးကဟို unity ဆိုတာရဲ့သဘောကိုစဉ်းစားကြည့်မယ်ဆိုရှည်ရှည်ဝေးဝေးမကြည့်နဲ့ကဲကလေးတွေဒီပေါ်တက်လာကိုယ်ခန္ဓာကိုယ်မှာနေမဲ့ဒီ unity ဆိုတဲ့သဘောကိုငါကြည့် unity ဆိုတဲ့သဘောကြည့်လမ်းလျှောက်တဲ့အခါမှာမျက်လုံးကလမ်းကိုကြည့်ပေးရတယ်ဟုတ်လား I can look at path we can look at path with eyeမျက်စိနဲ့လမ်းကိုကြည့် but I cannot walk ဟုတ်ကလားမျက်စိကဘာလုပ်တာတော့လမ်းကိုကြည့်တယ်ဒါပေမဲ့ I cannot walk မျက်စိကလမ်းမရှောင်းနိုင်ဘူးရှောင်းနိုင်ရလားဒါပြည့်မျက်စိရဲ့အလုပ်ကဘာလို့ကြည့်ပေးတဲ့အလုပ်ဒါသူ့ function ကဒါတစ်ခုတည်းတယ်သူ့ function ကဒါလေးပဲဒါပြည့်လမ်းလျှောက်တာကဘယ်လိုလျှောက်leg ခြေတောက်ကလျှောက်တယ် but no leg walk but leg cannot look at ခြေတောက်ကမကြည့်နိုင်ဘူးနားမလျှောက်တာမကြည့်ဘူးဟုတ်ကဲ့ကဲ unity ရဲ့သဘောလေးတွေကိုပေါက်လားသဘောပေါက်လားကိုယ်ခန္ဓာကိုယ်ထဲမှာတယ်မဲ့ unity ဆိုတာရှိတယ်ဟုတ်ကဲ့ဒါလေးတွေကိုစဉ်းစားတာကလေးတို့မှန်မှန်ကန်ကန်စဉ်းစားတတ်အောင်ဘုံဘောပြောပြတာအားလုံးဟာအကြောင်းတွေစုပေါင်းပြီးတော့လုပ်နေတယ်ဆိုတာကိုသဘောပေါက်ဖို့ကဲနေ့လည်စာ lunch စားကြမယ် lunch စားမယ်ခန္ဓာကိုယ်ကြီးမှာကြည့်သူ့အလုံးနဲ့သူ့ function နဲ့သူသမင်ပွဲကြီးပြင်ထားတယ်မျက်လုံးကမြင်လိုက်တယ်မျက်လုံးကကြည့်ရုံမကြည့်ရသူမစားနိုင်ဘူးနော်ตุจิไปเลยไปหิงก้าวมั้ยนักงานก็ม้วยแต่อนันต์เลยตุชูไล่ได้เออด่าก็ก้าวหลอกดิอนันต์เนี่ยก้าวฮะล่ะだเมตรุก็ชูชูไปแต่ตุบ่ไม่ลงทันปะสัจจิก็บะโลเปลี่ยนนี่ๆละก็อยู่บ่ไปให้ตุซ้าลงไม่อยากหอกกันล่ะยูนิตี้ยูนิตี้โหပြောล่ะพ่อမျက်စိကကြည့်ပေးတယ်နှကောင်းကအနံ့ခံတယ်ကဲဘာသူကလှုပ်ပေးရတုံးဆိုလက်ကခရင်နဲ့စွန်းနဲ့ကင်လိုက်လက်ကခရင်နဲ့စွန်းနဲ့ကင်ပြီးတော့မျက်စိကကြည့်ပေးတာနှကောင်းကနေအနံ့လေးမွေးမဲ့ဟာကိုစိတ်ကနေပြီးမင်းဟိုဟင်းလေးနှိုက်ဟိုဟင်းလေးနှိုက်ဆိုတော့ပြောအဲ့ဒါလေးကိုနှိုက်လိုက်တော့နှိုက်ပြီးတော့တဲလာပြီးတော့ပဇက်နာရောက်တဲ့အခါကျတော့ပဇက်ကဖွင့်ပြီးတော့တကားဖွင့်မပေးဘူးပိတ်ထားလို့ရှိရင်ဒီကောင်လည်းဘာလုပ်လို့မရဟုတ်လားအနန္တရောက်လာတော့မှဟိုစိတ်ကနေဟဲ့ကောင်ဖွင့်ပေးလိုက်ဖွင့်ပေးလိုက်ဆိုပဇက်ကြီးဟာပေးတယ်စောကပဇက်ထဲထည့်ပေးလိုက်ထည့်ပေးတဲ့အခါသွားကဆန္ဒပြပြီးမဝါပဲနေရင်ဘာမှလုပ်မရပြန်ဘူးဟောဝါရပြန်ပြီသွားရှာကနေပြီးတော့အဲဒီဝါတဲ့ခါဟိုပဲလှဲ့ပေးဒီပဲလှဲ့ပေးလှဲ့ပေးဟုတ်ကဲ့သူ့အလုပ်သူ့လုပ်တာရှာကအရသာခံလိုက်တယ်ကောင်းတယ်မကောင်းဘူးသူကအရသာခံပြီးပါလို့တော့မြိုချလိုက်မြိုချလိုက်တဲ့အခါကျတော့အတွင်းထဲရောက်သွားတော့လည်းပဲဒီတိုင်းပဲကိုမမြင်ရလို့ဆက်ပြီးအလုံးလုံးသွားတာစတမ်မတ်တို့ဘာလို့ဥတွေဘာတွေကအကုန်အလုံးလုံးသွားပြီးတော့နောက်ဆုံးကျတော့သူတို့လှုပ်လှုပ်ထားတာဘယ်သွားပို့လုံးဆိုလို့ရှိရင်တော့တွိုင်းလက်ထဲရောက်ကျန်တာစိတ်ယုံကြီးလို့ပဲ process နဲ့အလုံးလုံးသွားတာကဲအဲ့ဒါမှာ unity မဟုတ်ဘူးလားစုပေါင်းအလုံးလုံးတာအဲ့တော့ condition တွေအများကြီးပဲဟုတ်တယ်မဟုတ်လား condition တွေအများကြီးရှိတယ်အဲ့ဒီ condition တွေကိုနားလည်တာကို right understanding လို့ပြောတာနော်ဒါဒီဘဝမှာလှုပ်ဆောင်နေတာလေးတွေကလေးတို့ရဲ့ future ကိုသိချင်လို့ရှိရင်ဒီ condition တွေသိဖို့လိုတယ်အဲ့ဒါကို right understanding လို့ပြောတာဟုတ်ကဲ့ဒီလိုဘဝလေးကစပြီးတော့နားလည်တာမျိုးကဲဘဝမှာတခုရလား unity အကြောင်းတရားတွေဟာအခုလိုစုပေါင်းပြီးတော့အလုံးလုံးတယ်ထိုအလုံးလုံးနေတာကိုစဉ်းစားပြီးတော့ကြည့်ရတယ်ဒါကို right thought စဉ်းစားကြည့်လိုက်တဲ့အခါကျတော့ဘာဖြစ်လာတော့အခုနားလည်သွားတယ် right understanding ဖြစ်သွားဘူးလားအားလုံးဟာ unity စုပေါင်းလုပ်တယ်ကဲစဉ်းစားကြည့်ကာလမော်မှာကာရစီပြေးနေတယ်အကြံဉာဏ်ပြောကြည့်ရအောင် Kama, bing pare, ka body pare, engine pare, battery pare, petrol pare, driver pare. Jamin biochia. Kaha lamo madilu pi ni ao. Padu ye chiso no no pio. แกพ่อบ้องอ่ะอภิมันပြောมั้ยเนาะตะดูอี้จีซอง equally important equally important เนาะติชาสร้างจีเนาะไดรเวอร์อี้จีซองဆိုရင်เบ็งကိုဖြုတ်လိုက်มั้ยเปทโรทุบဖြုတ်လိုက်มั้ยวายาโยนี่တစ်ช่องဖြတ်ထားมั้ยแกไดรเวอร์မောင်းလို့ရသေးလား function driver's function is just driving driving driver cannot move on like a wheel driver cannot move on the road like a wheel ဘင်းကြီးလို့ driver ကလမ်းပေါ်မှာမလိမ့်မပြေးနိုင်ဘူးဟုတ်ကဲ့လား driver cannot cause to move engine ကြီးကိုသူလဲအောင်မလုပ်နိုင်ဘူး petrol အလုပ်နေတာမီးပေါက်ပြီးတော့ဟုတ်ကဲ့လားအဲ့တော့စဉ်းစားကြည့်မယ်ဆိုရင်ဘေးရဲ့ function က move on ဘေးရဲ့ function engine ရဲ့ function က engine makes we move on ဘေးကြီးလဲအောင် engine အလုပ်နေ petrol makes engine move engine လှုပ်ရှားနေအောင်ဘသူကလှုပ်တာတော့ပက်ထရောကလှုပ်ဟောအစင်းစင်လှုပ်ကြတာတခုတည်းလှုပ်လို့ရရလားမရဘူးဆိုတော့ဘသူအရေးကြီးဆုံးလုံးလို့မေးလို့ရှိရင်မှန်ကန်တဲ့အဖြေသည် equally important အားလုံးဟာအရေးကြီးတယ်သူလည်းအရေးကြီးတယ်ငါလည်းအရေးကြီးတယ်မင်းမပိုင်ရင်လည်းမဖြစ်ဘူးငါမပိုင်ရင်လည်းမဖြစ်ဘူးဟုတ်ကဲ့လားအကုန်လုံးအရေးကြီးတယ်ဆိုအဓိပ္ပာယ်မရဘူးလား ဘေးရာပဲဖြစ်ဖြစ် unity of condition ဟုတ်ကဲ့လား unity of condition အဲ့ဒါလို့နားလည်တာကို right understanding လို့ပြောတာနော်ကဲ right understanding လေးကိုတခြားတွေလည်းချက်ကြည့်လိုက်ဓမ္မနဲ့ပတ်သက်တဲ့ right understanding လေးကိုစဉ်းစားကြရအောင်လူတွေဟာခုနကအရေးကြီးဆုံးဆိုတာကာယပလကလည်း စင်ကြီးကိုမပြိုင်နိုင်ဘူးအပြေးကလည်းပဲတမင်တို့ချီတာတို့မနိုင်ဘူးရေတဲ့ကူကိုဆိုတာလဲငါးကိုမနိုင်ဘူးကောင်းငင်ပြန်ဖို့ဆိုတာလဲငှက်ကိုမနိုင်ဘူးမျက်လုံးစွမ်းအားကလည်းဤကဲကိုမနိုင်ဘူးဟုတ်ကဲ့လားအဲ့တော့လူကစွမ်းအားထက်တာဉာဏ်ဉာဏ်သွေးပဲအဲ့ဒီဉာဏ်ဉာဏ်သွေးကိုမှအသုံးမချဘူးဆိုရင်လူဟာဘာအသုံးကြတော့မှာတော့ကဲ ဖုန်းလို့စဉ်းစားကြရမယ်ဉာဏ်ဉာဏ်သွေးကိုအသုံးချပြီးတော့ဟုတ်ကဲ့လားကဲဘဝတစ်ခုရလာတယ်ဆိုလို့ရှိရင်ဘာစဉ်းစားရမလဲဆိုရင်ပြဿနာတစ်ခုတွေးတယ်ပေါ့အိမ်မှာဆိုလို့ရှိရင်တခါတခါပြဿနာရှိတယ်လေအမေနဲ့အဆင်မပြေတာတို့ဖေနဲ့အဆင်မပြေတာညီကိုမောင်နှမအဆင်မပြေတာစီးပွားရေးအဆင်မပြေတာဟိုအဆင်မပြေတာလေမရှိဘူးလားရှိပါတယ်အဲ့ဒါကိုအင်္ဂလိပ်လိုဘယ်လိုခေါ်တော့ problem hola no problem so the problems still remain how can problem so ra shi de todo problem ni ba chang phit ni de so ra ma sin sa de hu la eta ha ja lo right understanding ne lou ma ya hola number 1 ka problem ko problem lo mye ya me we must see problem as a problem. Problem go problem lo myin ya me. We must see problem as a problem. Problem lo myin pi yin ba sha ya ma do so yin cause ko sha. We must try to see the cause of problem. A chang ga ba le. Ba chang di pyatana phin le de le. Hok ga la. A chang ma sha ba ne pyatana phin shin lo ya. A chang man go ma ti ba ne pyatana go phin lo shin ba raw ma ma phin u. Hok ga la. Ba ne upama tu u ni dong so lo shin. Mahodara sat the ma ba le.အမတ်မိုက်ကြီးတွေလိုပဲမောဟဒရာဇတ်ထဲမှာရှေကန်ကြီးနားမှာထပင်တပင်ရှိတယ်အဲ့ဒီထပင်မော်ကကြီးတိုက်ရှိတယ်အဲ့ဒီကြီးတိုက်ထဲမှာကြီးကန်းကနေပြီးတော့ဗရမယားကိုချီပြီးတော့အဲ့ဒီအတိုက်ထဲထဲတာအဲ့ဒီဗရမယားရောင်ကနေပြီးတော့ရေကန်ထဲမှာလာပြီး reflection ဖြစ်နေတယ် reflection ဖြစ်နေတဲ့အခါကျတော့ဘလို့ထင်တော့ဆိုဟာရေကန်ထဲမှာဗရမယာရှိရေကန်ထဲမှာဗရမယာရှိတယ်ဆိုပြီးတော့ရေကန်ထဲကရေတွေအကုန်ထုတ်တူဗရမယာတွေ့ပါ့မတွေ့ဘူးဒါပဲလာလဲဆိုတော့ပြဿနာမသိလို့ပါခြေကမသိဒီဗရမယာအပေါ်ကြီးတိုက်ထဲကအရာဒီမှာလာဟတ်နေတာဟိုဒီမှာသွားရှာရင်ရမလားမရဘူးအေးအဲ့ဒါမျိုးလိုပဲပြဿနာရဲ့အရင်အမြစ်ကို source ကိုသိဖို့လိုတယ်။ဒါကြောင့်မို့ we must try to see the cause of problem. problem ကိုရဲ့အကြောင်းကိုရှာ။ရှာပြီးရင်ပြဿနာဆိုတာပြေလည်သွားတာရောမရှိနိုင်ဘူးလား။ A we must see solutions of problem. solutions of problem. problem ရဲ့ solution ကိုသိရThe solution ဆိုတာသူ့ဘာသူ solution တော့ဖြစ်မသွားဘူး way ရှိရအောင်ပဲ we must try to find the way the solutions of problem ဟောကြည့်လိုက်တဲ့အခါကျတော့၄ချက်မဖြစ်ဘူးလားမြတ်စွာဘုရားကဟောတဲ့သစ္စာ၄ပါးဆိုတာအဲ့ဒါကိုပြောတာနော်သစ္စာ၄ပါးဆိုတာဘဝပြဿနာဖြေရှင်းဖို့ရာအတွက်အင်မတန်ကောင်းတဲ့အချက်၄ချက်ပဲလူတိုင်းလူတိုင်းမှာပြဿနာလေးတွေရှိလာရင်ဒီလေးချက်နဲ့ဖြေရမှာဟုတ်ကဲ့အဲ့ဒါကိုစဉ်းစားတာကို right thought လို့ခေါ်တယ်နားလည်တာကို right understanding ပါဠိလိုပြောတဲ့အခါကျတော့ right understanding သည်သမ္မာဒိဋ္ဌိ right thought ကသမ္မာသင်္ကပ္ပမှန်ကန်တဲ့အတွေ့နဲ့တွေးတာကဲအဲ့ဒါတွေဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့အမတန်မှအရေးကြီးတယ်တဲ့လူဘွားရလာလို့ရှိရင်ဘာဖြစ်လို့လဲဆိုရင်လူဟာအုံနောက်စွမ်းရည်ကသာတာတာဟုတ်ဓာရီကိုအသိဉာဏ်ဖွံ့ဖြိုးအောင်မလုပ်နိုင်ဘူးဆိုလို့ရှိရင်လူဘွားဆုံးရှုံးနေတာမူတွေဖြစ်တယ်ဟုတ်ကဲ့လားအဲ့လူဘွားရလာရင်ဘာကိစ္စပဲဖြစ်ဖြစ်ပြဿနာတစ်ခုတွေ့ရင်လည်းပြဿနာလို့မြင်ရမယ်ကောင်းတာတွေ့ရင်လည်းကောင်းတယ်လို့မြင်တယ်Okay, comfortable, no problem. ကြံတနာမရှိဘူး။ဘာဖြစ်လို့မရှိတာ?အကြောင်း။သူကလည်း cost ရှိတာပဲ။ဟုတ်ကဲ့။ cost ကဘာလဲ?ဒီလိုငြိမ်းချမ်းနေတာဘာကြောင့်လဲ?ဟော၊ဝေးလည်းရှိတာပဲ။ငြိမ်းချမ်းမှုလည်းအချိန်လေးတရားလည်းရှိတာ။မရှိဘူးလား။အားလုံးဟာ၄ချက်၄ချက်အများတန်းရှိတယ်နော်။ကဲကလေးတို့ဇံဝဲဖြေလို့ဇံဝဲအောင်သွားတယ်သူကသူအောင်လာလား cost ရှိတယ်ဟုတ်လားအောင်သွားတာကအကျိုးတစ်ခုဘာကြောင့်အောင်လာတော့အောင်အောင်လုပ်တဲ့နီလန်ရှိတယ်ဟောသစ္စာပေးတာတော့ဟုတ်ပါအောင်နော်အောင်လုပ်တဲ့နီလန်ရှိတယ်နော်တက်အောင်လုပ်တယ်တည်အောင်လုပ်တယ်ကြိုးစားတယ်ဟောအောင်အောင်လုပ်တဲ့နီလန်အဲ့ဒီလို၄ချက်၄ချက်အရာရာမှာရှားပွေပြီးတော့တွေ့ပြီးဆိုရင်ဒါ right understanding ညာဉာဏ်သေးတွေကိုယ့်ကိုယ်ကိုတက်နေအောင်ဘယ်ကိစ္စပဲဖြစ်ဖြစ်ဟောဒီ၄ချက်၄ချက်၄ချက်နဲ့ right thought လုပ်ပြီးတော့ right understanding ဖြစ်ဖို့အမတန်မှအရေးကြီးမြတ်စွာဘုရားရဲ့တရားတော်က religion ဆိုပြီးတော့ထိုင်ပြီးတော့ suit down နေရမယ့်ဘာသာဝါဒမဟုတ်ဘူးဘုရားဘာသာကလက်တွေ့လုပ်ရမယ့်ဟာဟုတ်လားအဖထာဝရဘုရား ကယ်တော်မူပါအမိနာမတော့တောင်းတလိုက်လို့ရှိရင်ဆင်းရဲဒုက္ခကလွတ်မြောက်ပါစေလက်တွေ့ကြရဲ့လားကဲပါကဲပါဆိုပြီးပြုတ်သွားတာလည်းအများကြီးပဲဟဲ့လားလက်တွေ့မကြဘူးလို့ပြောရပါနော်အဲ့တော့လက်တွေ့ကြတာကကိုယ့်ရဲ့စွမ်းရည်တတ္တိကိုအသုံးချတာလက်တွေ့မကြဘူးလားဒီကနေ့လူလောကလူတွေကြီးပွားတိုးတက်နေတာတွေဟာကိုယ့်ရဲ့စွမ်းရည်တတ္တိတွေကိုလက်တွေ့အသုံးချလို့လူလင်ကြံစနီလန်းရဆိုတဲ့အတိုင်းလူတွေဟာအတွေးခေါ်နဲ့ဉာဏ်စွမ်းတွေကိုထုတ်လိုက်လို့ဒီကနေ့ကဘာကြီးဟာစွမ်းရည်တတ္တိတွေထင်မြင်နေတာလောကီကိစ္စပဲမှာစီးပွားရေးအောင်မြင်တယ်ဆိုတာလေလောကီကိစ္စပဲမှာဟောဒီ right understanding right thought တွေကိုအသုံးချတာပဲဘယ်ဘက်ကိုအသုံးချရလဲနောက်ဆုံးတန်မြာဝေကြီးကလွတ်ချင်ပါတယ်နိဗ္ဗာန်သွားချင်ပါတယ်ဆိုရင်နိဗ္ဗာန်သွားတဲ့နိလန်ရှိသူလန်းတဲ့သူပဲဟုတ်ကဲ့စီးပွားတိုးတက်ခြင်းစီးပွားတိုးတက်တဲ့လမ်းပေါ်မှာရှောက်မယ်ပညာတတ်ခြင်းပညာတတ်ဖို့ရတဲ့လမ်းပေါ်မှာရှောက်အလုတ်ကောင်းကောင်းရခြင်းအလုတ်ကောင်းကောင်းရတဲ့လမ်းပေါ်မှာရှောက်ဆိုင်ရဆိုင်ရအကြောင်းတရားတွေမရှိဘူးလား direction တွေရှိတယ်ဘယ်ရာပဲဖြစ်ဖြစ် cost ရှိတယ်အဲ့ဒီ cost တွေကိုကြာကြာနာနားလဲတာကို right understanding လို့ခေါ်တယ်။နားလဲအောင်စဉ်းစားတွေးခေါ်တတ်တာကို right thought လို့ခေါ်တယ်။ဟောမြတ်စွာဘုရားဟောထားတာကတခက်လက်တွေ့လူတွေရဲ့ဉာဏ်ရည်ဉာဏ်သွေးတွေကိုယ်တဏ္ဍမှာရှိတာတွေကိုထုတ်သုံးတတ်အောင်လေ့ကျင့်ပေးထလောက်အောင်လုပ်တာ။အခုလိုတရားထိုင်ရတယ်တရားနာရတယ်ဆိုတာတွေကဒါတွေထက်မြင့်အောင်လုပ်နေတာ။ဟုတ်ကဲ့လား။တရားထိုင်လိုက်တော့အချင်း right thought တွေထက်မြင်လာတယ် right understanding ပုံမြင်လာကိုယ့်ရဲ့ဘဝကိုရှင်းရှင်းလင်းလင်းမြင်လာအောင်လုပ်ပေးတာဟုတ်ကဲ့ဘာသာရေးနဲ့ပတ်သက်ပြီးတော့ခလူကပြောယုံဒီလူကပြောယုံတာဆိုတာဟာတကယ်ကတော့ယုံကြည်မှုတတ်တတ်ကဘာမှအလုံးမဖြစ်ဘူးပညာမဲ့တရားဆိုတာက blind faith လို့ခေါ်တယ်ဟုတ်ကဲ့ blind faith လို့ခေါ်တယ်ပညာမဲ့တထာဆိုတာ blind faith right understanding မပါဘူးတထာမဲ့ပညာဆိုတာလည်းမရှိသင့်ဘူးနှစ်ခုစလုံးဟာယုံကြည်မှုကင်းမဲ့နေတဲ့အသိပညာတစ်ခုဟာလည်းတန်ဖိုးမရှိဘူးဒါကြောင့်မလို့တထာနဲ့ပညာယုံကြည်ခြင်းနဲ့အသိဉာဏ်ဟာတွဲဖက်ထားအမြဲတမ်းတွဲဖက်ထားယုံကြည်ချက်ဆိုရယ် confidence လည်းရှိရမယ်စဉ်းစားတွေးခေါ်မှုဆိုရယ်အသိဉာဏ်လည်းရှိရမယ်အဲ့ဒီနှစ်ခုသည် equally important ဟုတ်ကဲ့လား equally important အခုဘုံဘုံပြောနေတဲ့တရားတွေကတရားလို့ဆိုတာဟာကလေးတို့ရဲ့တဏ္ဍာမှာရှိတာတွေကိုထက်မြက်အောင်လုပ်ဖို့ပြောနေတာနော်ဘေးကနေယူရမှာမဟုတ်ဘူးယူတာတစ်ခုမှမရှိမီဒီယာအနေနဲ့ပဲနားထောင်တယ်နားထောင်ပြီးတော့ကိုယ့်ကိုစဉ်းစားမယ်နားထောင်တယ်နားထောင်ခြင်းသည်မီဒီယာတစ်ခုပဲ cost တစ်ခုပဲနားထောင်ပြီးတော့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားမယ်ဟောအသိဉာဏ်ဖွံ့ဖြိုးတိုးတက်ဖို့ဟာဒီလိုလိုอ่ะလေ့လာတယ်အသိဉာဏ်ဖွံ့ဖြိုးတိုးတက်မယ်ဘက်စုံကြည့်မယ်စဉ်းစားတယ်တွေးခေါ်တယ်သင်ယူတယ်ဒါတွေဟာဉာဏ်ဉာဏ်တွေထည့်မြတ်ဖို့တွေကြီးပဲအကောင်လုံးစဉ်းစားတတ်ရအဲ့ဒါလို့မစဉ်းစားတတ်ဘူးပညာမဲ့သွားပြီဆိုရင်သရာတက်တက်ဆိုရင်ဘာဖြစ်တတ်တယ်ဆိုလို့ရှိရင်ကြားဘူးတယ်မဟုတ်လားမျက်မမြင်သူခန်းတွေကိုစဉ်းစားပြီးတော့ဆင်ပြတာကြားဘူးတယ်မဟုတ်လားအဲ့ဒါကဘသူကစတဲ့စတိုရီလဲတော့မပြောတတ်ဘူးเนาะမြန်မာစာအုပ်တွေထဲမှာလည်းပါတယ်အင်္ဂလိပ်စာအုပ်တွေထဲမှာလည်းပါတယ်မြတ်စွာဘုရားဟောတဲ့ဥဒန်းပါဠိတော်မှာပါတော့ငယ်တဲ့နှစ်ပေါင်း2500ကလည်း hardy story ရှိဘုရားဟောတဲ့ထက်မှပါတယ်အံ့ဩစရာကောင်းဘုန်းဘုရားဘုရားဟောတဲ့ထက်က story လေးတစ်ခုပြောပြမယ်နော်အဲ့ဒီမျက်မမြင်သင်ကအကြောင်းလေးကိုပြောပြအဲ့ဒီမှာမျက်မမြင်ပုံသား6ယောက်လို့မဆိုဘူးတာဝတိပြည်ကဘယင်ကြီးတစ်ပါးရှိတယ်တဲ့အဲ့ဒီဘယင်ကြီးကပြင်းလို့ပြောချင်တာသူကဟုတ်လားပါလို့တော့ဆိုရင်အမတ်ကြီးတွေကိုခိုင်းတယ်အေးတာဝတိမြို့မှာမျက်မမြင်တဲ့လူတွေရှိတယ်မျက်စိမမြင်မျက်စိနဲ့ကွင်းအလင်းမရတဲ့ကောင်းတွေ အကုန်လုံးနိုင်ရင်ကိုစုလိုက်စားခေါ်လိုက်စားအကုန်လုံးဆင့်ခေါ်လိုက်စားဆိုတာဝတိမျိုးထဲမှာရှိတယ်မျက်မှန်မြင်တယ်အကုန်လုံးစုခေါ်လိုက်တယ်နန်းတော်ထဲမှာရောက်လာရောက်လာပြီးတော့အုပ်စုကိုကုခွဲလိုက်တယ်ခွဲပြီးတော့ကဲသူတို့ကမင်းတို့တယောက်တစ်မျိုးစီဆင်ကိုပြတယ်ဒီကောင်လေးဆင်မမြင်ဘူးမျက်စိမှမမြင်တာအဲ့တော့ဘယင်းကြီးစီးရဲ့ဆင်ကြီးကိုနိုင်ရင်မှာခြိထားပြီးတော့အဲ့ဆင်ကြီးကို ဆိုတာဟောတာကွာမြင်မလားဆင်မြင်ပါပြီစမ်းကြည့်တာတော့လက်တွေ့တော့အဲ့ဒါဆင်ဆိုတာဖြစ်မင်းတယောက်ကြတော့နှာမောင်းကြီးကိုပြနောက်တယောက်ကြတော့ခြေထောက်ကြီးကိုပြနောက်တယောက်ကြတော့အမီးကိုပြမိစံပြားမပြဘူးအမီးရိုးကြီးကိုပြနောက်တယောက်ကြတော့အမီးပြားလေးကိုပြနောက်တယောက်ကြတော့အစွဲကိုပြနောက်တယောက်ကြတော့နေရွက်ကိုပြဆင်ဆိုတာဒါกว่าလို့ဆိုပြထားတာတွေကတယောက်နဲ့တယောက်မတူဘူးတူရဲ့လားအဲ့တော့ဆင်ကိုတစ်မျိုးစီပြထားတာသူတို့လက်တွေ့သမားတွေပဲလေအကုန်လုံးလက်နဲ့စမ်းကြည့်တာမြင်မှမမြင်ရပဲကိုမျက်စိနဲ့မမြင်တော့လက်နဲ့စမ်းကြည့်တာပေါ့ကွာကဲပြပြီးတဲ့အခါကျတော့အမတ်ကြီးတွေကမျက်မမြင်သူကန်းတွေကိုဆင်ပြပြီးပါပြီတဲ့ဆိုတော့ဘုရင်ကြီးကကဲခေါ်လိုက်ဆိုပြီးအကုန်ခေါ်ပြီးတော့ကဲမင်းတို့ဆင်ဆိုတာမြင်ဘူးကြပါလားဆိုမြင်ဘူးပါပြီတဲ့ဟောကြအားလုံးမြင်ဘူးပါကဲမြင်ဘူးလို့ရှိရင်ပြောချက်သားกว่าဆိုဆိုကိုလုံးကြီးကြားထားတဲ့ကောင်းတယ်ဆင်ဆိုတာနိုင်ရန်ကြီးလိုပဲတဲ့ပုံဖော်လိုက်တာဟုတ်လားဆင်ဆိုတာနိုင်ရန်ကြီးနဲ့တူတယ်ဆိုကြံတဲ့ကောင်းတယ်ဟာဘယ်နဲ့ဟောအောင်ပါတော့กว่าနေရက်စမ်းထားတဲ့ကောင်းရှင်မင်းကြီးမဟုတ်ပါဘူးဟိုကောင်ပြောတာဆင်းဆိုတာဘန်းကြီးနဲ့တူပါတယ်ဆိုပြောပြနာမောင်းစမ်းထားတဲ့ကောင်ကတော့မဟုတ်ဘူးတဲ့ဆင်းဆိုတာထွန်ကိုင်းကြီးလိုပဲအဲတချို့ကျအစွဲစမ်းထားတဲ့ကောင်ကမဟုတ်ဘူးဆင်းဆိုတာတန်ချောင်းကြီးလိုပဲတဲ့ခြေတော့စမ်းထားတဲ့ကောင်ကဆင်းဆိုတာတိုင်ကြီးလိုပဲတဲ့အမီးစမ်းထားတဲ့ကောင်ကတစ်ခါတစ်မျိုးပြောအမီးပြားလေးစမ်းထားတဲ့ကောင်ကအဆင်းဆိုတာတပြည့်စည်းကြီးပဲကဲသူတို့ပြောတာမှန်ရဲ့လားအဲ့လိုပြောတဲ့အခါကျတော့တယောက်နဲ့တယောက်ငင်းကြတာလေငါအမှန်နဲ့ငါကိုယ်တိုင်စမ်းထားတာမင်းဆင်းဆိုတာနိုင်ရန်ကြီးကိုကောင်းစမ်းဆိုတိုင်ကြီးနဲ့ဆိုပြီးတော့မျက်မမြင်သူကန်းတွေဟာအဲ့ဒီမှာတခါလဲထပ်တတ်ကြတာလဲငင်းပြီးတော့အဲ့ဒီမှာဘုရင်ကြီးကခွဲထိုးခွန်းနိုင်ကြီးတဲ့သဘောကျပြီးတော့အဲ့ဒီတုတ်တံမှာအဲ့လိုပါမြတ်စွာဘုရားကဆုံးလို့တာကမင်းတို့တစိတ်တစ်ပိုင်းလေးမြင်ပြီးတော့ငင်းမနေကြနဲ့လို့ပြောလို့ရင်းမယ်သူတို့ပြောတာတွေမှန်ရင်လားမမှန်ဘူးဟုတ်ကဲ့လားအဲ့ဒါကြောင့်မလို့ right understanding ဆိုတာဘယ်ဆုံးမြင်တာဖြစ်ရတခုတည်းမြင်တာနဲ့သွားပြီးတော့ငင်းလို့ရှိရင်အမှန်တရားသိပါမလားအေး story လေးတစ်ခုရှိသေးတယ် there are two sides to every questionEvery question. There are two sides to every question. ပြဿနာတိုင်းမှာနှစ်ဖက်မြင်ရှိတယ်။တစ်ဖက်ထဲနဲ့ဘယ်တော့မှငင်းမှုမစင်စားတဲ့ကလေးတွေငါဟာတာမှန်တယ်ဆိုဘယ်တော့မှမပြောနဲ့။ဟုတ်ကဲ့လား။ဘယ်ဆုံးကြည့်ထိုင်ရမယ်လို့ဒါပြောတယ်။ Right understanding ဆိုတာ right thought နဲ့တွဲနေရမယ်အမြင်လား။မှန်မှန်ကန်ကန်စဉ်းစားတာ။ရှိတော့က story လေးတစ်ခုပဲ။တောင်ကုန်းလေးတစ်ခုအတက်ကလေးတောင်ကုန်းလေးတစ်ခုမှာစားတောက်ဆိုင်လေးတစ်ခုဖွင့်ထားလမ်းကြီးကတောင်နဲ့မြောင်းနဲ့ဖွင့်ထားပေါ့မြောင်းဘက်ကလာတဲ့လူတွေကလည်းပဲဒီဘက်ကိုအဲ့တောင်ကုန်းလေးကိုဖြတ်တယ်ဟိုးဘက်ကလာတဲ့လူတွေကလည်းတောင်ကုန်းလေးကိုဖြတ်တယ်တနေ့တော့မြင်းစည်းပြီးတော့လူနှစ်ယောက်အဲ့ဒီခေတ်ကကားမရှိသေးတဲ့ခေတ်ပေါ့ကွာမြင်းစည်းပြီးတော့လာကြတာဟိုး North Side ကနေလာတဲ့လူကတောင်ကုန်းလေးရောက်တဲ့အခါကျတော့ခဏတစ်ပြုတ်ပန်းဖြေပြီးတော့ကော်ဖီလေးပါလိတောက်မပေါ့စားတာလေးစားမပေါ့ဟိုတောင်ဘက်က South ဘက်ကလာတဲ့ကောင်ကလည်းပဲအဲ့ဒီနေရာရောက်တော့မြင်းမော်ကခုံစင်းမှယောက်အဲ့ဒီတောင်ကုန်းလေးမှာစုံညတယ်တောင်ကုန်းလေးမှာလည်းဘာလုပ်ထားတုံးဆိုရင်အဲ့ဒီလမ်းထိပ်လေးမှာစားတောက်ဆိုင်ချင်းသေးရုပ်ကလေးလုပ်ထားချင်းသေးရုပ်ကလေးပဲလုပ်ထားအဲ့တော့မြောက်ဘက်ကလာတဲ့လူကလည်းဆင်းတောင်ဘက်ကလူလာတဲ့လူကမြင်းမော်ကနေခုံဆင်းပြီးတော့မြောက်ဘက်ကလာတဲ့လူကအပေါ်မော့ချိလိုက်တော့ခြင်သေးရုပ်လေးမြင်တော့သူကဘာပြောတော့သူကသူပြောတာဟာ Golden Lion ပေါ့သူကပြောလိုက်တာရွှေချင်သေးစားတော့ဆိုင်ပဲပေါ့သူကသူပြောလာတယ်လားအပေါ်မော့ကြည့်လိုက်တာသူကမော့ကြည့်လိုက်ပြီး Golden Lion Restaurant သူကပြောတော့ဟိုဘက်ကကောင်သူပြောတယ်ကြားတာနဲ့သူကလည်းမော့ကြည့်ပြီးတော့သူကဘာပြောတော့ဟာ Gentleman ခင်ဗျာမှားနေပြီတဲ့ Golden Lion မဟုတ်ဘူးပြတယ် Silver Lion ဟုတ်ကောပြောအဲ့တော့ဟိုဘက်ကကောင်မျက်လုံးကျူးပြီးတော့မင်းကငါ့ကိုရွှေနဲ့ငွေနဲ့မကွဲဘူးလို့ပြောချင်တာလားကျန်စားရွှေနဲ့ငွေနဲ့မင်းငါမကွဲဘူးလို့ပြောချင်တာလားအာကျွန်တော်ကရွှေမို့ရွှေပြောတာခင်ဗျာမှားနေလို့ကျွန်တော်ထောက်ပြတာပါခင်ဗျာမကွဲဘူးလို့မပြောဘူးချုပ်ပြောတာခင်ဗျာရွှေမဟုတ်ဘူးငွေဆိုတာကိုကျွန်တော်ပြောပြတယ်အော်မင်းကငါရန်စားတာပဲကဲကျန်စားရင်ချမယ်ဆိုပြီးကိုယ်တို့ကလည်းဓာတ်ဆွဲထုတ်ဒီလိုလည်းဓာတ်ဆွဲထုတ်အဲ့ဒီတော့ကကြည်ပြဿနာရဲ့ cost ကိုမရှာဘူးဒီလူတွေဖြည့်ရှင်းကြတော့မယ်ဓာတ်ကင်ပြီးတော့ဟုတ်လားဓာတ်ချင်းရှင်ပြီးခြွမ်းခြွမ်းနဲ့ခုတ်ကြပြီးအဲ့ဒီမှာဘာလို့ရွှေနဲ့ငွေနဲ့ညင်းတာအဲ့ဒီလိုညင်းပြီးတော့ဓာတ်ချင်းရှင်ကြီးခုတ်နေတဲ့အချိန်မှာตายရတဲ့အတန်နဲ့ကောင်းငင်ရံကအော်လိုက်တာရက်လိုက်ဆိုတဲ့အတန်လေးကြားလိုက်တော့သူတို့နှစ်ယောက်အားအသင့်ပြီးတော့ရလိုက်တယ်စတိုရီတဲတော့နတ်သမီးတယောက်ပေါ်လာတော့ကွာဟုတ်လားအဲ့တော့သူတို့အားအသင့်ပြီးတော့ရက်နေကြရက်နေတော့ရှင်တို့ဘာလို့ပြန်ဖြစ်ကြတာလဲဆိုပြောကြတယ်ငါတို့ကအမှန်တရားအတွက်တိုက်ပွဲဝင်နေကြတာ We are fighting for truth ဟုတ်လားငါတို့ကအမှန်တရားအတွက်တိုက်ပွဲဝင်နေတာလေ we are fighting for truth ဟိုလူကလည်းသူကအမှန်တရားလို့ယူဆတယ်ဟိုတယောက်ကလည်းအမှန်တရားလို့ယူဆတယ်ငါအမှန်တရားအတွက်တိုက်ပွဲဝင်တာတဲ့ကြည်လူများကအဲ့ဒါလိုပဲနော်အမှန်တရားအတွက်တိုက်ပွဲဝင်တာဆိုကဲရှင်တို့အမှန်တရားဆိုတာပြောစမ်းပါဦးငါကရွှေချင်းလေးစားတော့ဆိုင်လို့ပြောတယ် Golden Lion Restaurant ကျွန်တော်ကငွေချင်လေးလို့ပြောတယ် Silver Lion ကျွန်တော်ပြောတာအမှန်ဟိုကောင်ကလည်းငါပြောတာအမှန်ရွှေမို့ငါရွှေပြောတယ်ဟိုကလည်းကျွန်တော်ကငွေမို့ငွေပြောတာကျွန်တော်ပြောတာအမှန်ဆိုတော့အဲ့နတ်သမီးကပြောတာကဲဒီဘက်က Gentleman ဒီဘက်လာစမ်းပါကိုဘက်က Gentleman ကဒီဘက်ကိုလာလာပြီးတော့မော့ကြည့်လိုက်ပါလို့ဆိုတော့ရွှေသမားကလည်း high ခနဲ့ဖြစ်သွားတယ်အဲ့ဘက်ကျတော့ငွေကိုကွာငွေသမားလည်းပဲဟိုဘက်ကြည့်လိုက်တဲ့အခါရွှေဖြစ်နေတော့ high ခဏကဲနှစ်ယောက်စလုံးဟာရွှေတစ်ချမ်းငွေတစ်ချမ်းလှုပ်ထားတဲ့ restaurant တစ်ဖက်ကကြည့်ရင်ရွှေတစ်ဖက်ကကြည့်ရင်ငွေဒီလိုလေးဟိုလိုလေးပြောင်းကြည့်ရမှာမကြည့်ပဲနဲ့တိုက်ပွဲဝင်နေကြတာအဲ့ဒါဘာလို့ဆိုရင်တစ်ချမ်းမြင်တစ်ချမ်းပဲ့နဲ့တိုက်ပွဲဝင်အမှန်တရားတစ်ချမ်းပဲ့ကြီးဟုတ်ကဲ့လားလောကမှာလူတွေရံဖြစ်နေတာအမှန်တရားတစ်ချမ်းပဲကြီးကိုရံဖြစ်နေကြတာ။ကဲအမှန်တရားတစ်ချမ်းပဲဟာကိုဟာ complete မှန်တာမှမဟုတ်ဘူး။ completely truth မဟုတ်ဘူး။မဟုတ်ဘဲနဲ့ကိုဟာကိုဣဒမေဝသစ္စာမောကမင်းညာ this alone truth the others is wrong ဟော။လောက်တဲ့လားမလောက်တဲ့မို့လား။အေးအဲ့ဒါလို့သိတာကို right understanding လို့ခေါ်တယ်နော်။အဲ့ဒီ right understanding ကိုရှားဖို့ရအတွက်အခုလိုတရားနာရတယ်လေ့လာရတယ်ဘယ်ဘာသာဖြစ်ဖြစ်ဘာသာရေးကိုတည်တည်ချာချာချာချာနာနာလေ့လာရတယ်လိုက်စားရတယ်လို့ကဲအချိန်ကဒီလောက်နဲ့ပဲကုန်သွားပြီမေးချင်တာရှိရင်လည်းနည်းနည်းပါပါမေးပေါ့ချိန်တော်တိတ်မရှိတော့ဘူးနော
်တာရစ်တမီယူမေးချင်တဲ့ဒါရီရှိချောတာဒီအချိန်နည်းနည်းနေနေတော့နောက်သမီးတွေကမိချင်တဲ့သမီးတယောက်ရှိ ው ထွက်မယ်အစင်းင်းဖြစ်အောင်နော်ရှိ ው ထွက်နေမယ်
ုံးများတပည့်တော်နမယ်ထွန်းလဲရပါဗျာပြီးတော့အဲ့ဖျားသမိုင်းနဲ့ပတ်သက်နည်းနည်းမရှင်းလို့ပါဗျာချွေးတော်ဖျားစံတော်ငါးစုနဲ့တဲရောဗျာအဲ့မှာတပုဒ္ဒါနဲ့ပလိကညီနာယူလာယူလာတော့အချို့လူတွေပြောကြပါတယ်ခင်ဗျာ။ဘာပြောကြလဲဆိုအဲ့ချိန်မှာတရဏခြေနာ၃ပါးပေါ့ခြေနာ၃ပါးမှာ၂ပါးပဲရှိပါသေးတယ်ခင်ဗျာ။ဘုရားရင်နာတရားရင်နာရဲ့လူပဲရှိပါသေးတယ်။အဲ့ကုံတဲ့ညီနာကဘာဖြစ်လဲဆိုယူလာတော့ဒီနည်းနည်းတော့ဆိုင်သွားပါခင်ဗျာ။နည်းသိခံပြီးပါဒီတင်ငန်းရောက်ဝယ်ထားတဲ့ကလာကြီးစီရနေဒီစံစားကိုယူလာတဲ့အခါမှာဒီဥက္ကလာဘမင်းကြီးကသူတို့ပြောတာကိုယုံပြီးတော့ဒီလိုဖျားတယ်တဲတဲ့အခါမှာလဲဒီပုံစံတဲရမယ်ပေါ့အဲ့ဒါကိုတပုံစံနဲ့ဖြစ်လာပါခင်ဗျအဲ့ဒါကိုဘလို့သိပါလဲခင်ဗျဒီဖျားဆိုတာကိုပြောရုံနဲ့ယုံနေပေါ့အဲ့လိုမျိုးပြောကြပါလဲခင်ဗျတချို့အဲ့ဒါကိုနားမလည်တော့ပါဗျာ
ဘုရားဘာသာမှာခုနဘုံဘုံပြောတဲ့ထင်မှာပါတယ် blind faith လို့ဆိုရဲပညာမဲ့တရားမျိုးကဘုရားဘာသာမှာလက်မခံတာပေါ့နော်ပညာမဲ့တရားအန္တရာယ်ရှိတယ်ပေါ့တရားတစ်ခုတည်းနဲ့အတိညာစဉ်းစားညာကိုဦးစားမပေးဘဲနဲ့အကြောင်းယုတ်ဒီဆင်ရင်နိုင်ချိန်မှုမရှိဘဲနဲ့အရာရာကိုလက်ခံနေဆိုရင်အမှန်တရားကိုမရနိုင်ပါဘူးနော် history ဆိုတဲ့စကားလုံးအိဗေက history ဆိုတာက just history ပဲ 2500 years ကဖြစ်ပေါ်လာတဲ့အကြောင်းအရာတွေဒီကနေ့ကိုဘယ်သူမှအမှန်လို့ပြောလို့မရဘူးဘုန်းဘုန်းတို့အလေးနဲ့ထားရမှာတော့ဘုရားမြတ်စွာဟောတဲ့တရားဟာဒီကနေ့ထိ practice လုပ်လို့ရတယ်နော်အရေးကြီးဆုံးကကျန်တဲ့ history တွေကဘယ်လောက် important မဖြစ်ဘူးဖျားဟောတဲ့တရားတော်တွေဟာလက်တွေ့လုံးလို့ရသလားမရဘူးလားဆိုတာကို important ဖြစ်တယ်။နောက်ဆုံးမယ်ဒီစေရီတော်တို့ဓာတ်တော်တို့မွေတော်တို့ဆိုတာဒီအပေါ်ယံလူတွေရဲ့ right and ritual အပေါ်ယံအတွက်တရားကိုအခြေခံဖို့ရာအတွက်ပဲသာသနာတော်ရဲ့အစလေး introduction လုပ်တဲ့သဘောလေးတော့ပဲဒါတွေကအနှစ်သာရပိုင်းမဟုတ်ဘူးအနှစ်သာရပိုင်းဆိုတာကအသိပညာကသာလေအနှစ်သာရပိုင်းတကယ်လက်တွေ့ကျင့်သုံးပြီးရလာတဲ့အတွေ့အခေါ်အသိမြင်ကသာတကယ်အနှစ်သာရဘုရားမြတ်စွာရဲ့သာသနာတော်မှာဒီလိုအပေါ်ယံယုံကြည်တာမျိုးကိုဘုရားကိုယ်တိုင်ကလည်းလက်မခံဘူးနော်မြတ်စွာဘုရားကဝက်ကလိဆိုတဲ့ယဟန်တစ်ပါးကိုဟောခဲ့ဘူးတယ်ကိမ်တေဝက်ကလိအမိနာပုတိကာယေနဒိဋ္ဌိနာအေမင်းငါယုတ်ကြီးခန္ဓာကိုယ်ကြီးဒီအပုတ်ကောင်ကြီးချိနေလို့ဘာအကျိုးရှိမှာတော့ယောဓမ္မံပတ္တတိသောမံပတ္တတိ one who sees dhamma sees me တပုဒ်ကပြောတာခေါ်ခဲ့တာနော် one who sees dhamma sees me ဓမ္မကိုမြင်မှငါ့ကိုမြင်တယ်လို့မြတ်စွာဘုရားကဟောတာအဲ့တော့historical case က history လို့ပဲထားလိုက်ပါ history ပဲထားလိုက်ပါဒါတွေကမှန်သလားမမှန်ဘူးလားလို့စဉ်းစားမဲ့အစာဘာစဉ်းစားရမှာလို့ဆိုရင်ဘုရားဟောထားတဲ့တရားတော်တွေအတိုင်းလိုက်နာကျင့်သုံးရင်တကယ်လက်တွေ့အကျိုးရှိသလားမရှိဘူးလားတို့ဘယ်လောက်ထိအောင်လက်တွေ့ကျင့်သုံးပြီးပြီလဲဒါကပို့ပြီးတော့ important ဖြစ်ပါတယ်နော်ပြီးတော့ရွှေတကုံဘုရားဆိုတာလည်းပဲဒီပုံစံကြီးကခုစတဲ့တည်းကဒီပုံစံမဟုတ်ပါဘူးအစင်းစင်ပြောင်းလဲလာတဲ့ပုံစံတစ်ခုပါပထမဆုံးတည်တဲ့စေတီကအတွင်းထဲမှာပဲငုံငုံငုံငုံပြီးတော့တည်သွားတာဒါကရှင်စောဘုရင်မကြီးတည်သွားပြီးတော့နောက်တော်တော်နောက်ကျမှဒီပုံစံကြီးကဖြစ်လာတာလေအဲ့တော့ခုနကပြောတဲ့ history တွေကတချို့ဟာတွေကမှန်ကန်မှုမရှိတာတွေအများကြီးပါဘုန်းဘုန်းတို့စကိုင်းတောင်ရိုးကကောင်းမှုတော်ဖရာကြီးတောင်မှပဲလူပြက်တွေကပြက်တယ်လေအဲ့ကောင်းမှုတော်ဖရာကြီးပုံတော်ကိုဘယ်လိုယူရမလဲလို့ဆိုတော့ဟိုမိဖရာကြီးကသူ့အတ္တမြတ်ကိုပြတယ်အဲ့ပုံစံတည်လို့ဆိုတာဒါလူပြည့်တည်ပြောတဲ့စကားရှားစွဲနဲ့မှာက တာလွန်မင်းတရားကြီးကဖျားတဲတဲ့အခါကျလို့ရှိရင်ငါတရမာဖျားရဲ့ပုံကိုတဲမယ်တရမာဆိုတာဟိုထဲမှာရှိရလေသရိခိတရာပြီမှာရှိတယ်တရမာတို့ဘောဘောကြီးတို့မြတ်သိတဲ့တို့ရှေ့ပုံစံငါဖျားတဲလို့ရှိရင်အဲ့ဒီပုံစံတဲမယ်ဆိုပြီးအဲ့ဒီကပုံကိုယူပြီးတော့တဲတာကောင်းမှုတော့ဖျားသို့တော်လဲ history မဟုတ်ဖဲနဲ့အရထဲကပြောတာတွေကြတော့ဟိုပြောဒီပြောပြောတာတွေအများကြီးရှိပါတယ်အဲ့တော့အရေးကြီးဆုံးကတော့ history တွေနဲ့ပတ်သက်ပြီးတော့သိပြီးတော့အလေးနဲ့ထားဖို့မလိုဘူးနော်အမှန်တရားလို့ယူဆလို့မရဘူး history ဒီ just history ပဲ history တဲမှာဟို tradition တွေ custom တွေဒါတွေကလည်းအကုန်လုံးမှတ်တယ်လို့ပြောလို့မရဘူးနော်အဲ့တော့အရေးကြီးဆုံးကတော့ဗုဒ္ဓဘာသာနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားဟောတဲ့တရားဟာလိုက်နာကျင့်သုံးရင်ကျင့်သုံးတဲ့အတိုင်းအကျိုးရှိသလားနော်အဲ့ဒီဟာကပို့ပြီးတော့အဓိကကြတယ်လို့ဘုံဘုံကတော့ဖြေချင်ပါတယ
်တမီးတို့မိဖို့ရှိပါသေးလားဖိုင်တမီးကြီးတွေကမိချင်တဲ့လူရှိပါသေးလား
ကဲနောက်မိချင်တာအကယ်၍ရှိလို့ရှိရင်နောက်တစ်ချိန်တစ်ခုထပ်ပေးမယ်ဘုံညာနော်ခုချိန်တော့ဘာလို့လို့ဆိုသူကလေးတွေရေချိုးဖို့လို့ပါလို့နေစာစားဖို့တွေပါတယ်ခရင်ရှိတယ်နော်ကဲလေးမေးခြင်းတယ်ဆိုလို့ရှင်နောက်တစ်ချိန်လောက်တာပေါ့